တရုတ်သမ္မတရှီကျင်းပင်ရဲ့မော်စကိုခီစီမှာဆွေးနွေးပွဲရှိတဲ့ယူကရိန်းစစ်ပွဲငြိမ်းချမ်းရေးအဆိုပြုချက်အပေါ်တန်တရားရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။တဟာယူကရိန်းစစ်မြေပြင်မှာရုရှားကိုကူညီဖို့အချိန်ဆွဲရေးနှီးပြူဟာဖြစ်နေကြောင်းလည်းသတိပေးပါတယ်။စစ်ပွဲကိုလူသလိုရပ်တန့်မှုကြံစည်တဲ့တရုတ်ဒါမှမဟုတ်တခြားနိုင်ငံတစ်ခုခုရဲ့ပံ့ပိုးမှုနဲ့ရုရှားရဲ့နှီးပြူဟာတွေကိုကဘာကြီးအနေနဲ့အလဲစားမခံသင်ပါဘူးလို့ဘလင်ကင်ကတင်းထောက်တွေကိုပြောပါတယ်။တရားမျှတပြီးတော့တာရှိခန့်နဲ့ငြိမ်းချမ်းရေးအတွက်လှုပ်ဆောင်တဲ့ဘလို့တန်တမန်နီလမျိုးကိုမဆိုအမေရိကန်ကကြိုးဆိုပေမဲ့တရုတ်နိုင်ငံအနေနဲ့ယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုဘလောက်အကာအကွယ်ပေးမလဲဆိုတဲ့အပေါ်တန်တရားတွေတိုးလာတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒီလိုအရေးပါတဲ့မူကိုဦးစားမပေးတဲ့ဘလို့အစီအစဉ်မျိုးမဆိုဟာအချိန်ဆွဲတဲ့နီးပရိရဲ့တမမဟုတ်တရားမျှတမှုကိုမလိုလားမူတာဖြစ်တယ်လို့လည်းပြောဆိုပြီးတဟာအပြုသဘောဆောင်တဲ့တန်ခင်းတမန်ခင်းမဟုတ်ဘူးလို့လည်းပြောပါတယ်။ယူကရိန်းပိုင်တဲ့အတွင်းကရုရှားတပ်ဖွဲ့ဝင်တွေကိုဖယ်ရှားရေးမပါဝင်ပဲအဖြစ်ခရစရဲတောင်းဆိုရာဟာရုရှားကိုထောက်ပံ့ပေးနေတာဖြစ်တယ်လို့လည်းပြောပါတယ်။အန်တိုနီဘလင်ကင်ဟာယူကရိန်းကိုအမေရိကန်ကစီးရဲအကူအညီဖြင့်နောက်ထပ်ဒေါ်လာတန်350ပေးမယ်လို့တနင်္လာနေ့အစောပိုင်းကကြေညာခဲ့ပြီးယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတောင်းဆိုထားတဲ့ယူကရိန်းမြေမှာရုရှားတပ်တွေဆုတ်ခွာရေးရည်တည်ချက်ကိုလည်းထပ်လောင်းထောက်ခံသွားခဲ့ပါတယ်။